ုပထမဆုံးမြန်မာနိုင်ငံကလက်နက်ကင်တပ်ဖွဲ့တွေဟာထိုင်းမြန်မာနယ်စပ်ကကုန်သွယ်ရေးအတွက်အရေးကြီးတဲ့မြဝတီမြို့ကိုထိန်းချုပ်လိုက်ပေမဲ့စစ်ကောင်စီကပြန်လည်တန်းယူဖို့ထိုးစစ်ဆင်လာနိုင်ခြင်းရှိတဲ့အကြောင်းသုံးသပ်ဖော်ပြထားတဲ့နယူးယောက်တိုင်းသတင်းစာရဲ့ဆောင်းပါးကိုတင်ပြပါမယ်။ထိုင်းမြန်မာနယ်စပ်ကမြဝတီမြို့ဟာနှစ်နိုင်ငံကုန်သွယ်ရေးအတွက်အရေးပါတဲ့မြို့ဖြစ်ပြီးပြီးခဲ့တဲ့နှစ်ကဒီမြို့ကိုဖြတ်တန်းကုန်သွယ်မှုတန်ဖိုးဒေါ်လာ1,000,000,000ထိရှိခဲ့ပါတယ်။အခုတော့စစ်ကောင်စီကိုဖြုတ်ချဖို့ကြိုးပမ်းနေတဲ့လက်နက်ကိုင်ဖွဲ့တွေဟာဒီမြို့ကိုထိန်းချုပ်လိုက်ပြီးဖြစ်ပါတယ်။ဒါဟာစစ်ကောင်စီကိုဆန့်ကျင်တိုက်ခိုက်နေတဲ့တပ်ဖွဲ့တွေအတွက်အကြီးမားဆုံးအောင်မြင်မှုတစ်ခုဖြစ်ပေမဲ့လည်းမြန်မာစစ်တပ်ဘက်ကပြန်လည်သိမ်းယူဖို့ထိုးစစ်ဆင်လာနိုင်ခြင်းရှိတဲ့အတွက်ထောင်နဲ့ချီတဲ့မြောက်ပြည်ဒေသခံတွေဟာမြို့ကိုစွန့်ခွာထွက်ပြေးနေကြပါတယ်လို့ The New York Times ဆောင်းပါးကဆိုပါတယ်။ထိုင်းနိုင်ငံအခြေစိုက်စီရေးကျွမ်းကျင်သူအန်တိုနီဒေးဗစ်ကတော့မြန်မာစစ်တပ်ဟာပြီးခဲ့တဲ့လတွေအတွက်မှာတိုက်ပွဲတွေဇက်တိုက်ဆုံးရှုံးခဲ့ပြီးမြို့ရွာနယ်တပ်စခန်းတွေတစ်ခုပြီးတစ်ခုလက်လွတ်ခဲ့ရတဲ့အတွက်မြောက်ပြည်မြို့ကတော့ဆုံးရှုံးခံမှာမဟုတ်ပဲပြန်လည်သိမ်းယူလိမ့်မယ်လို့သုံးသပ်ပါတယ်။မြန်မာစစ်တပ်ဟာမြောက်ပြည်ကိုပြန်လည်သိမ်းယူနိုင်မှုအချိန်ယူပြင်ဆင်ပြီးတဲ့နောက်အာဏာသိမ်းပြီးနောက်ပိုင်းအကြီးဆုံးထိုးစစ်ဆင်တိုက်ခိုက်မှုကိုလုပ်လိမ့်မယ်လို့သူကသုံးသပ်ပါတယ်။ဒီလိုမှမလုပ်နိုင်ရင်သူတို့ဘော်ဘသူကမှယုံကြည်လေးစားတော့မှာမဟုတ်ဘူးလို့အန်တိုနီဒေးဗစ်ကပြောပါတယ်တမရော်လို့ခေါ်တဲ့မြန်မာစစ်တပ်ဟာတင့်ကားတွေတိုက်လေရင်တွေနဲ့25မိုင်ပတ်လည်အချိန်ချင်းပြစ်ခတ်နိုင်တဲ့ဒုံးလက်နက်တွေပိုင်ဆိုင်ထားပြီးမဲ့မြောက်ရီမျိုးကိုသိမ်းနိုင်မှုရှိသမျှလက်နက်နဲ့တပ်ဖွဲ့တွေပူးပေါင်းတိုက်ခိုက်တဲ့အတွေ့အကြုံကတော့နည်းနေသေးတယ်လို့အန်တိုနီဒေးဗစ်ကဆိုပါတယ်မြန်မာစစ်တပ်နဲ့ဆယ်စုနှစ်ပေါင်းများစွာတိုက်ခိုက်လာတဲ့အတွေ့အကြုံရှိတဲ့ KNU KNLA တပ်တွေဘက်ကတော့စစ်ရေးအတွေ့အကြုံစနစ်တကျအဖွဲ့အစည်းမှုနဲ့နယ်မြေကျွမ်းကျင်မှုအားသာချက်တွေရှိနေပါတယ် KNLA တပ်တွေဟာထိုးစစ်ဆင်တိုက်ခိုက်ဖို့တက်လာတဲ့တပ်မတော်စစ်ကြောင်းတွေကိုခြုံခိုတိုက်ခိုက်တာလမ်းမှာမိုင်းခွဲတိုက်ခိုက်တာတွေလုပ်နိုင်တယ်လို့အန်တိုနီဒေးဗစ်ကသုံးသပ်ပါတယ်ဒီတိုက်ပွဲဟာမြဝတီမျိုးထဲမှာဖြစ်တာပဲဖြစ်ဖြစ်မြဝတီကိုသွားတဲ့လမ်းကြောင်းမှာဖြစ်တာပဲဖြစ်ဖြစ်သူထွက်တန်ယုံများလိမ့်မယ်လို့အန်တိုနီဒေးဗစ်ကပြောပါတယ်ထိုင်းနိုင်ငံအစိုးရကတော့မြန်မာဘက်ကရောက်လာမဲ့စစ်ပေးဒုက္ခတွေတသိန်းလောက်ထိကိုလက်ခံမှုကြိုတင်ပြင်ဆင်ထားပြီးမြဝတီမျိုးကိုထိုးစစ်ဆင်တိုက်ခိုက်တာမလုပ်ဖို့စစ်ကောင်စီကိုတိုက်တွန်းထားတယ်လို့ထိုင်းနိုင်ငံသားရဲ့ဝန်ကြီးကဆိုပါတယ်သူကမြန်မာဘက်ကတိုက်ခိုက်မှုတွေထိုင်းနိုင်ငံဘက်ကိုရောက်လာမှာစိုးရိမ်နေတဲ့အကြောင်းနဲ့ထိုင်းနိုင်ငံပိုင်နက်ထဲကိုကျူးကျော်ဝင်ရောက်မှုမှန်သမျှလက်တုံပြန်သွားမှာဖြစ်တဲ့အကြောင်းပြောထားတာကို The New York Times သတင်းစာမှာဖော်ပြထားပါတယ်အခုဆက်လက်ပြီးအပီလာ19ရက်ကနီကေးအေရှားသတင်းမှာဖော်ပြခဲ့တဲ့မြန်မာစစ်တပ်ဟာလက်လွတ်ဆုံးရှုံးသွားတဲ့ထိုင်းမြန်မာနယ်စပ်ကနေမြေတွေကိုဘုံကျဲချဖို့ရုရှားလုပ်တိုက်လေရင်နေဆေလွတ်နေတယ်ဆိုတဲ့သတင်းကိုတင်ပြပါမယ်မြန်မာစစ်တပ်ဟာထိုင်းနယ်စပ်ကအရေးကြီးတဲ့မြောက်ရီမြို့ကိုလက်လွတ်ဆုံးရှုံးလိုက်ရပြီးတဲ့နောက်ထိုးစစ်ဆင်တိုက်ခိုက်တဲ့နေရာမှာထိုင်းနိုင်ငံပိုင်နက်ထဲကိုကျူးကျော်ဝင်ရောက်လာမှာစိုးရိမ်ပူပန်မှုတွေရှိနေပါတယ်ထိုင်းလေတပ်ကအရာရှိတွေဟာမြန်မာဘက်ကလေဆောင်လှုပ်ရှားမှုတွေကိုရေဒါစနစ်တွေနဲ့မျက်စိမပြတ်စောင့်ကြည့်နေကြတယ်လို့အဲ့ဒီသတင်းကဖော်ပြပါတယ်ဒီလအစောပိုင်းမှာမြန်မာစစ်တပ်ရဲ့လေရင်20စီးအထိဘုံကျဲချဖို့နဲ့တည်ယူပို့ဆောင်ရေးအတွက်သွားလာမှုရှိခဲ့တယ်လို့ထိုင်းစစ်တပ်ထဲကသတင်းအရင်းမြစ်တစ်ခုကိုကိုးကားပြီးနီကေးအေရှားသတင်းကဖော်ပြပါရယ်ခုချိန်မှာမြန်မာစစ်တပ်ရဲ့ရုရှားနိုင်ငံလုံး MiG-29 ဂျက်တိုက်လေယာဉ်နဲ့ MI-35 တိုက်ခိုက်ရဟန်းယာဉ်တွေဟာထိုင်းနေစပ်တစ်လျှောက်မှာလှုပ်ရှားနေကြတာကိုဖော်ပြထားတဲ့အကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ